KIO ဌာနချုပ်လိုင်စာမြို့မှာတော့ COVID-19 ပိုကူးစက်ခံရသူက100ကျော်အထိပြန်ပြီးတော့မြင့်တက်လာနေပါတယ်။ဒါကြောင့်မို့လို့ဒီနေ့ကနေစပြီးတော့လိုင်စာဒေတာတစ်ခုလုံးကို lockdown လို့ခေါ်တဲ့အသွားလာကန့်သက်တာတွေချမှတ်လိုက်ပါတယ်။လောလောဆယ်မှာတော့ KIO ထိန်းချုပ်ထားတဲ့ဒေတာလိုင်စာနဲ့မိုင်းကြရဲဘက်မှာပိုးတွေ့တဲ့လူနာတွေကရုတ်တရက်များပြားလာနေပါတယ်။ဒါကြောင့်နေရာထိုင်ခင်းနဲ့အစားအသောက်တွေလည်းအရေးပေါ်လိုအပ်နေပါတယ်။ရန်ကုန်ကလာတဲ့ KIO ဒေတာက COVID-19 ကူးစက်မှုအခြေအနေကိုစောဝင်းလိုင်ကြောပြပေးပါရှင်။
ကချင်လက်နက်ကိုင်ဖွဲ့ KIO ဌာနချုပ်လိုင်စာမြို့မှာ COVID-19 ကူးစက်မှုဟာအော်တိုဘားလကုန်ပိုင်းကစတင်ပြီးပြန်လည်မြင့်တက်လာနေတာပါဒီလိုမြင့်တက်လာနေတဲ့အခြေအနေကြောင့်လိုင်စာဒေသတစ်ခုလုံးကိုအသွာအလာကန့်သတ်ပိတ်ဆို့လိုက်တယ်လို့ KIO COVID-19 ရောဂါတားဆီးနေနေရေးကော်မတီအတွင်းရေးမှူးဗိုလ်မှူးကြီးဟင်းဝမ်က VOA ကိုပြောပါတယ
်ဒီကတဲ့အော်တိုဘားနော်ဆက်ပို့တော့ဆက်တော့ဆက်ကြည့်တော့ဒီမှာပြောပြလေပြည်လာတယ်အဲ့လိုဆိုတော့ဆိုတော့ငွေကြေးတစ်ခုလုံးကို streaming လို့ပို့စီစီနဲ့အဲ DNA မှာဆိုတော့ဆက်လိုက်တယ်ဆက်လိုက်တဲ့အခါမှာတော့အဲ DNA မှာချင်းအယောက်ဒီစီကြော်တွေ့တယ်နေရာနဲ့ဆိုရင်အယောက်30ကြော်တွေ့တယ်ဒီနေ့ဆိုချင်းတော့200ကြော်သားကြီးအဲ့လိုအချိန်နဲ့ရောက်နေတယ်ကိုဒီနေ့သူရဲ့နေရာစပြီးငွေကြေးတစ်ခုလုံးလေးသုံးချင်းတစ်ခုလုံးကိုဆိုတော့လော့ကဒေါင်းချမှတ်လိုက်တယ်
။လိုင်စာဒေတာကိုလော့ကဒေါင်းချမှတ်တာဒါဟာဒုတိယအကြိမ်ဖြစ်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လဆန်းကလည်းလိုင်စာမြို့ကိုဝင်ရောက်လာသူတချို့မှာကိုဗစ်ပိုးတွေ့ရှိတာကြောင့်ပထမဆုံးချမှတ်ခဲ့မှုပါတယ်။လောလောဆယ်မှာတော့ပိုးတွေ့ရှိထားသူတွေကနာရရှိယောဂါရှိသူနဲ့အသက်ကြီးသူတွေကိုကိုဗစ်ကူးစက်ရေးဆောင်မှလက်ခံကူးစက်ပေးနေပါတယ်။အသက်ငယ်သူတွေကိုတော့သူတို့နေထိုင်ရာရပ်ကွက်ကတင့်လျော်တဲ့နေရာတွေမှာစုထားပြီးကူးစက်ပေးနေပါတယ်။ကဲဦးထိန်ချုပ်ဟာတရုတ်မြန်မာနယ်စပ်ကမန်ကြာယာနဲ့အင်ဂျန်ယာမြို့နယ်ကအင်ကွန်လာကျေးရွာကအခြေအနေကိုလည်းဗိုလ်မှူးကြီးဟိန်းဝမ်ကအခုလိုဆက်ပြောပါတယ်
။မန်ကြာယာဖြစ်မှာဆိုလို့ရှိရင်တက်စကီနဲ့စစ်တာဖေးချူရင်းနဲ့အဲစစ်တာကဟိုစစ်ချင်းနဲ့စစ်တာရဲ့မှာတော့ရှုတော့ပြည်တယ်အဆမဆင်းသူတို့600ကျော်ရှိတယ်။ခုသက်တိုးရင်လည်း900ဝန်းကျင်တော့ရှိနေတယ်။တမဟာကျေးဒီအင်ဂျန်ယာမြို့နယ်ဒီထဲမှာတော့ဒီ400ကျော်ကိုပြန်စစ်တန်စစ်တော့ခုတော့နည်းနည်းပြန်ပြီးတော့ရော့ချလာပြီးသူတို့ကပြောက်ပြင်းလာတော့မြန်တယ်ဆိုတော့ဘယ်လိုလဲဆိုရင်အရင်တော့ကျော်တော့တရားရှိတယ်တကယ်ကောင်းဟုတ်ရှိနိုင်ပါမလားဆိုပြီးတော့ဒီတိုင်းမဲ့သူတို့ကကျော်တော့ပြတ်တာလာပြီးလို့ပြောကြတယ်ကိုတော့ရော့တော့ရော့လာပြီးပ
ြလက်ရှိအခြေအနေကိုတော့အင်ကွန်လာကျေးရွာနဲ့အဆက်အသွယ်ရှိတဲ့ကက်သလစ်ဘာသာဖုံးတော်ကြီးတစ်ပါးကအခုလိုမိန့်ကြားပါတယ
်ဒီနေ့က400လောက်ကိုအခုအဲ့လိုရောက်ပြောက်သွားပြီးကိုက20လောက်ပဲဆန်တော့ရဲ့တော့အခုအပ်ပြီးတော့ပြည်
အင်ဂျန်ယာမြို့နယ်ကအင်ကွန်လာကျေးရွာကတော့အော်တိုဘာလ23ရက်နေ့ကစတင်ဖြစ်ပွားပြီးအထက်တန်းကျောင်းဘော်ရာဆောင်ကကျောင်းသား400ကျော်မှာပိုးတွေ့ခဲ့တာပါ KIO ထိတ်ချုပ်ရနယ်မြေလိုင်စာနဲ့မန်ဂျန်ယာမှာပိုးတွေ့လူနာများလာတာကြောင့်သူတို့ကိုတီးကြထားဖို့နေရာအစားအသောက်လိုအပ်ချက်ရှိလာတယ်လို့ KIO ကိုဗစ်ရောဂါတားဆီးနေနေရေးကော်မတီအတွင်းရေးမှူးဘုံမူကြီးဟိန်းဝမ်ကပြောပါတယ
်အဲဒီကလူနာကရုပ်တရက်ယာနေ့ချီများလာတယ်ဆိုကျတော့နေတဲ့အဆောင်ပြေတော့ဒီအင်းကိုပြင်းတဲ့အိယာတွေအဲ့ဒါကြီးတော့အရေးကြီးလို့နေတယ်တော့ပြီးအစားအသောက်ပဲမလဲအစားဆိုတော့နည်းနည်းအဲ့ဒါအခက်ခဲဆိုတော့ကိုမေရစီကအဆင်ပြေသွားမယ်လေအဲ့ဒါကြီးရှိတယ်တော့ပြီးတော့အင်းဝန်ထမ်းတွေအဲ့ဒီမှာပါဝင်ပူညီနေဝလာမရှိရသေးဘူးအများကြီးလို့အဲ့ဒီအဲ့ဒီမျိုးအခက်ခဲတော့တော်များပါတယ်ခင်ဗ
ျမိုင်းကြံရံမြို့နယ်မှာအခုလဲလော့ကဒေါင်းချထားရပါတယ်မန်ကြံရံမြို့မှာဇူလိုင်လတွေကကိုဗစ် -19 ကူးစက်သူလူနာ 4,500 လောက်ရှိခဲ့ပြီးအသွားအလာကန့်သတ်တာလော့ကဒေါင်းချတာတွေဆောင်ရွက်ခဲ့ပါတယ်။ဩဂုတ်လကုန်ပိုင်းမှာပိုးတွေ့လူနာ100လောက်သာကျန်ရှိတာကြောင့်စက်တင်ဘာလ1ရက်နေ့မှာအသွားအလာကန့်သတ်တာကိုဖြေလျှော့ခဲ့တာဖြစ်ပါတယ်ခင်ဗျာ။